မေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ကပီတိုလွတ်တော်အဆောက်အဦခြေရင်းကမှန်လုံရုခဗေဒဥယျာဉ်ကြီးဟာတမိုင်းနဲ့ချီတည်ရှိနေကြတဲ့အဆောက်အဦတစ်ခုဖြစ်ပါတယ်။1820ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့ဒီအမေရိကန်ရုခဗေဒဥယျာဉ်ထဲမှာတဲကန်တာရတစ်တောတွေနဲ့တခြားကမ္ဘာနေရာအနှံ့အပြားကိုကိုးစားပြုတဲ့အပင်အမျိုးပေါင်း1000ကျော်ကိုပြသထားပါတယ်။အခုပြသထားတဲ့အပင်တွေကတချို့ဟာတင်ကန်တာရတစ်တော့ဆတဲ့သူတို့ရဲ့မူရင်းဒေသတွေကနေတဖြည်းဖြည်းကွယ်ပြောက်လာနေပြီဖြစ်ပါတယ်။အမေရိကန်ရုခဗေဒဥယျာဉ်ဟာတစ်ပင်ကျိုက်နှစ်သူတွေအတွက်နိဗ္ဗာန်ဘုံတစ်ခုပါပဲ။ဒီကနေ့မှာတော့ရှာပါပီမျိုးတုံးမှုအန္တရာယ်ရှိနေတဲ့အပင်တွေကိုအဓိကရွေးချယ်ပြသထားပါတယ်။ဟဝိုင်ပြကမ်းမှာတော့မိတောင်ကကျလာတဲ့ချော်ရည်တွေလိုဖန်တီးထားတဲ့ကြားကစီးကျနေတဲ့ရေကုန်ကြောက်တုံးအတွင်းကနေကြောက်တုံးဖက်ပတ်လယ်မှာပေါက်နေတဲ့အစိမ်းအောင်တစ်ပင်အုပ်ကြီးကိုပြသထားပါတယ်။Raymond's ha titi walan pan man uyin sat pyo yi san ya chwan chin tu phit par de.
Hawaii has one of the smallest land masses in North America but has the largest percentage of endangered species. Almost every plant you see
Hawaii jun ha mye pyin a che won ya myauk America tai twin ma a the song phit pin mae sha ba bi myo tong daw mae andian na yin sain ni ya de a pin dwe ya ya gain nung a mya song shi ya de da phit par de. Di pya gan na ma khmyar twin ni ya de a pin ni a lo ni ba ha a ri sha ba a pin dwe be phit par de.
တည့်ရတဲ့ဘေးကိုဖျားထွက်ပြီးဒုတ်ချောင်းတစ်ခုအပေါ်ဂော်ဘီရုတ်တင်ထားသလိုဖြစ်နေတဲ့ဘရီဂါမီယာအပင်ကိုရေမင်းစ်ကညွန်ပြပါတယ်ကျွန်းတွေအတွက်စကြက်မြေတိုးချဲ့လာတာအင်းရမြေတွေတိုးချဲ့တိဆောက်လာတာနဲ့တခြားအပင်တွေကမြို့ရာတွေအဖြစ်များလာတဲ့အတွက်ရှားပါအပင်တွေတဖြည်းဖြည်းမျိုးတုံးလာတယ်လို့ဆိုပါတယ်ဒါအပြင်အပင်တွေနဲ့ဝုန်းမုံပြန်ပွားပေးမယ့်အကောင်တွေကြားသဟဇာတမျှတမှုဟာလည်းကွဲပြောက်သွားခဲ့တယ်လို့ရေမင်းစ်ကပြောပါတယ
် The pollinator of that plantis extinct and so there's no natural way for that plant to be pollinated although in
Canada sa byu thar de niya ma di brigandmia lo kho de apin ko myo bwa aw wo mon ku pe nai mae akang de kwe pyaot thar de atwa tabawa a lyaw myo bwa la bo so da belo ma ma phit nai naw ba
brigandmia lo sha pa bi myo tong naw mae a yin ne yin san ni ya de apin ni myo tong ma twa ya le aw american yokha be da o yin ga lou saung ni da ba သူတို့အနေနဲ့အပင်တွေရဲ့မျိုးရိုးဗီဇနမူနာအများအပြားကိုရယူပြီးသူတို့သက်ဆိုင်ရာဒေသတွေမှာသဘာဝအလျောက်ပြန်ပြီးမျိုးပွားလာနိုင်အောင်စီစဉ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ဝုန်းမုံပြန်ပွားပေးမဲ့ပြားတို့လက်ပြားတို့လိုသဘာဝတွေမရှိတော့ရင်တော့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ကနာရီနဲ့ဆိုင်တဲ့ပြားကန်းတွေမှာတော့နမီးဘီးယားနဲ့အန်ဂိုလာနိုင်ငံတို့ကတောင်စိတ်တွေကြံ့နေအင်မတန်ကြိုက်တဲ့ Well Witchia ခေါ်ကနာရီချက်သွုံဥတွေကိုပြသထားပါတယ်။ဒီအပင်တွေရဲ့ရှင်သန်မှုဟာကန်ယူရန်ကတက်လာတဲ့မြူတွေအပေါ်မှာမူတည်နေတယ်လို့Remains ကပြောပါတယ်ဒီပင်တွေဟာနှစ်ပေါင်းများစွာမိုးရေမရဘဲအသက်ရှင်နေကြရတာကြောင့်သူတို့ရှင်သန်ရေးအတွက်ရေရဖို့အဲ့ဒီပင်လဲကမ်းရိုးတန်းကရောက်လာကြတဲ့မြူတွေကိုအားကိုးနေကြရတာဖြစ်ပြီးအရွက်တွေကနေအောက်ခြေပင်စည်ကိုရေကျနိုင်အောင်သဘာဝကဖန်တီးပေးထားတယ်လို့ဆိုပါတယ်ဒီပင်တွေဟာမျိုးတုံးမှုအန္တရာယ်ရှိနေတဲ့အပင်တွေစင်းနဲ့မှမပါသေးပေမဲ့လည်းကျန်နေသေးတဲ့အပင်အရေအတွက်ကအရန်ကိုနဲလွန်နေတာကြောင့်မျိုးတုံးမသွားအောင်ဥပဒေနဲ့အကာအကွယ်ပေးထားတယ်လို့ဆိုပါတယ်တစ်ခွပန်းတွေကလည်းပန်းညာထဲမှာအပြိုင်ဆိုင်ပွင့်နေကြပါတယ်။အမေရိကန်ရုခဗေဒဥယျာဉ်ထဲမှာတစ်ခွအမျိုးပေါင်း 9,000 လောက်ရှိပါတယ်။အဲ့ဒီတစ်ခွတွေကိုတစ်ကိုင်းတစ်ကိုင်းမှာ200စီလောက်စိုက်ထားပြီးတော့တော်လန်းလေးလိုတိဆောက်ပေးထားပါတယ်။အဲ့ဒီတစ်ခွပန်းတွေကိုလေ့လာကြည့်ရှုနေကြတာကတော့ကယ်လီဖိုးနီးယားပြည်နယ်ကဂျိုဆက်ဖီနာမာတီယိုနဲ့ဖိလစ်ပိုင်ကနေလာလေကြတဲ့သူ့မိသားစုဝင်တွေပါ။
I saw this little nook in the corner. It's from the Philippines, so that got me excited. I just loved orchids, so I just came here and started.
ဒီသစ်ခွာပင်လေးကိုတောင်းတနေရမှာကျမတွေးလိုက်ရတယ်။အဲ့ဒါကဖိလစ်ပိုင်ကဖြစ်နေတယ်ဆိုရလဲသိရတော့ကျမအတော်လေးစိတ်ဓာတ်တက်ကြွသွားတယ်။သစ်ခွာပင်တွေကိုကျမကအရန်ကြိုက်တာ။ဒါကြောင့်ဒီမှာလာပြီးဓာတ်ပုံတွေရိုက်နေတာလေ
။ Yes, having to see one represented here is really interesting to see.That, but then again, it also brings back, especially for my kids, to understand.
Okay, yeah. Philippine နိုင်ငံကိုကိုစားပြုတဲ့တစ်ခွပင်လေးတစ်ပင်တွေ့လိုက်ရတာတကယ်ကိုစိတ်ဝင်စားစရာပဲ။ဒါပေမဲ့တဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းအရာတချို့ကိုကျွန်တော်ကလေးတွေသိရှိနားလည်ထားတဲ့ဆိုတဲ့အသိစိတ်ကဝင်လာတယ်။ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒါမျိုးရှားပါအပင်တွေတဖြည်းဖြည်းမျိုးတုံးလာနေပြီဗျာ။
ပညာတွင်ပြထားတဲ့တစ်ခွပန်းတချို့လိုတာမန်တစ်ခွပန်းနေတရားမဝင်ခွေယူတဲ့သူတွေကြောင့်မြို့တုံးတော့မဲ့ရှားပါအပင်စင်းရင်းနဲ့ဝင်လာကြတယ်ဆိုတဲ့အပေါ်တိတိဝလံပန်းမှန်ဥယင်စိုက်ပျိုးရေးဆိုင်ရာကျွမ်းကျင်သူရေမင်းစ်ကအတော်လေးစိတ်ပြတ်နေပါတယ်အခုလိုပြသထားတာကဒီပြဿနာကိုမိမောင်းထုတ်ပြသလိုဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပြောပါတယ
် We hope that people see the beauty of native and endangered plants and sort of can walk away understanding that
ဒီပန်းညာကိုလာကြည့်တဲ့သူတွေဟာပင်တွေရဲ့အလှပကိုခံစားယူနေမှာပဲက ျွန်တော်လူသားတွေပြုမှုနေထိုင်ပုံနဲ့ဥယျာဉ်မှုတွေရဲ့လှုပ်ဆောင်ချက်တွေဟာအပင်တွေကိုအကျိုးသက်ရောက်မှုဖြစ်စေတဲ့အိမ်တွေမှာကျွန်တော်ဘာလုပ်တယ်ဆိုတာကလည်းမြို့တုံတော်မတက်ဖြစ်နေတဲ့ရှားပါအပင်တွေကိုအကာအကွယ်ပေးနိုင်ပါလားဆိုတဲ့အသိဉာဏ်လေးဒီပန်းညာကိုလာကြည့်ကြသူတွေရာသွားကြလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဒီယုခဘေရာဥယျာဉ်မှာလာရောက်အပန်းဖြေအနားယူနေတဲ့မယ်ရီလန်းပြည်နယ်ကလန်တန်မြို့ကနန်စီဂါယာကလည်းအဲ့ဒါကိုသဘောတူပါတယ
် When something is gone from the world there's no getting it back and everything on earth was put here for a reason
ကဘာကြီးကနေတခုခုကွယ်ပြောက်သွားပြီဆိုရင်အဲ့ဒါကိုပြန်ရဖို့ဘလို့မှမဖြစ်နိုင်တော့ပါဘူးကဘာမြေပေါ်မှာရှိနေတဲ့အရာဝတ္ထုတိုင်းဟာသူ့နေရာနဲ့သူအတိတ်ပဲရှိနေကြတာကြီးပဲလေပြီးတော့ဒီအရာတွေကကျမတို့ဘလို့နေထိုင်နေဆိုတာကိုအကျိုးသက်ရမှုဖြစ်စေပါတယ်
။ဒီအမေရိကန်ရုခဗေဒဥယျာဉ်ထဲမှာအမျိုးပေါင်း 1,000 ကျော်ပါဝင်တဲ့အပင်ပေါင်း 6,000 ကျော်ကိုပြသထားတာပါ။ဒီအထက်မှာမြန်မာနိုင်ငံလိုအပူပိုင်းဒေသတွေမှာပေါက်တဲ့တရသီး၊မလကာသီး၊ငပြောသီး၊ရဲရိုပင်၊တင်မော့ပင်စတဲ့အပင်တွေအပြင်ဆေးဘက်ဝင်တဲ့တခြားအပင်တွေကိုပါပြသထားတာဖြစ်ပါတယ်။ပြောင်းလဲလာနေတဲ့ခေတ်ကာလနဲ့သဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေနဲ့အညီပညာအတွင်ပြသထားတဲ့အဖြစ်အပျက်တွေကိုလည်းအခြေအနေရပြောင်းလဲပြသသွားမယ်လို့ဆိုပါရယ်။တန်းပြည်ရဲ့ချမ်းသာကြော်ဝမှုကိုတိုင်တာတဲ့နေရာမှာရှားပါသစ်ပင်တွေဟာဘလောက်အရေးပါတယ်ဆိုတာကိုပြသခြင်းနဲ့ရည်ရွယ်ချက်နဲ့အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့ကြတဲ့တန်းပြည်ခေါင်းဆောင်ကြီးတွေကဒီရုခဗေဒဥယျာဉ်ကိုဝါရှင်တန်မြို့ကိုမြို့သစ်အဖြစ်စတင်တည်ထောင်တဲ့အချိန်မှာတည်ဆောက်ခဲ့ကြတာလို့ဒီဥယျာဉ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရခင်ဗျာကျွန်တော်ဇော်ဝင်လိုက်ပါ